မြန်မာနိုင်ငံရဲ့2015ရွေးကောက်ပွဲမှာမဲပြတ်သတ်နဲ့နိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NLD ကမတ်လ10ရက်နေ့မှာတင်သွင်းခဲ့တဲ့ဒုတိယသမ္မတလောင်းရဲ့အမည်စင်းတွေနဲ့ပတ်သက်လို့မှန်ကန်တဲ့ရွေးချယ်မှုတွေအဖြစ်အမေရိကန်ခြေစိုက်မြန်မာအရေးသုံးသပ်သူတွေကကြိုဆိုလိုက်ကြပါတယ်။အရေးပါတဲ့အခန်းကဏ္ဍတွေမှာတိုင်းရင်းသားတွေကိုနေရာပေးခန့်အပ်တာဟာလည်းထူးခြားမှုတရက်အဖြစ်သူတို့ကမြင်ကြပါတယ်။စိန်ခေါ်မှုတွေရှိနေတဲ့ဖြစ်တဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းမှုအပေါ်သတိထားကြိုဆိုခဲ့ကြတဲ့အကြောင်းနဲ့ပတ်သက်လို့တော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပါမယ်ရှင်။
တမိုင်းဝင်ပြောင်းလဲလို့ခေါ်ဆိုနိုင်တဲ့မက်စလာဆယ်ရဲ့နေ့ကအနေဒီကနေပြည်သူလွတ်တော်အတွက်ဥထင်ကျော်ကိုဒုသမ္မတအညီတင်သွင်းခဲ့ပြီးအမျိုးသားလွတ်တော်အတွက်ချင်းတိုင်းရင်းသားဖြစ်တဲ့ဟင်နရီဗန်ဒီယူကိုဒုသမ္မတအဖြစ်အမည်စင်းတင်သွင်းခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်း၍အကဲဆက်လွန်တဲ့ကာလမှာတတိထားဆောင်ရွက်နေရတဲ့ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ရွေးချယ်မှုဟာမှန်ကန်တယ်လို့ဆိုခဲ့သူကတော့ကာနေဂီစင်တာကအာရှရေးရာအကြီးတန်းသုတေသီဗစ်ခရန်နေရူးဖြစ်ပါတယ
် Then I think it will definitely work especially the representative who Utin Chaw from the lower house
ဒီကြပါအလို့ဖြစ်မှာပါအထူးသဖြင့်ပြည်သူ့လွှတ်တော်ကရွေးချယ်တဲ့ Utin Chaw ဆိုရင်အင်မတန်ရိုးသားဖြောင့်မတ်တဲ့လိုဂုံတိခါကြီးမသူဒေါအောင်ဆန်းစုကြည်ကယုံကြည်ကိုးစားတဲ့သူဖြစ်ပါတယ်။တချိန်တည်းမှာပဲသူဟာအင်မတန်ချင်းကရလွယ်တဲ့သူလူတွေသဘောကျတဲ့သူဖြစ်တဲ့အတွက်လွှတ်တော်နဲ့မြန်မာလူထုရဲ့ချစ်ခင်လေးစားမှုရရှိပြီးအုပ်ချုပ်နိုင်မဲ့သူသားမျိုးပါ။ဒါကြောင့်လည်းအင်မတန်ကောင်းတဲ့ရွေးချယ်မှုလို့ယူဆပါတယ်။အမျိုးသားလွှတ်တော်အတွက်ရွေးချယ်သူဟာချင်းတိုင်းရင်းသားတူဖြစ်နေတာကလည်းအရေးကြီးပါတယ်။ဒေါအောင်ဆန်းစုကြည်ဟာတိုင်းရင်းသားတွေကိုလက်ကမ်းဖို့ကြိုးစားနေရဲဆိုတာကရှင်းပါတယ်။
ဒါအပြင်သမရအထက်မှာနေမယ်လို့ပြောထားတဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ NLD ပါတီအစိုးရကိုစီမံခန့်ခွဲနိုင်မယ်။နိုင်ငံရေးစီးပွားရေးအရေးကြီးတဲ့ကိစ္စတွေကိုဆုံးဖြတ်နိုင်မယ်။မတူကွဲပြားတဲ့အုပ်စုတွေကိုစုစည်းနိုင်မယ်။ဆိုရင်တော့အောင်မြင်တဲ့အစိုးရတည်းရဲ့ဖြစ်လာနိုင်တယ်လို့လည်းဗစ်ခရန်နေရူးကပြောဆိုခဲ့ပါတယ်။အလားတူ George Washington တက္ကသိုလ်ရဲ့နိုင်ငံတကာဆက်ဆံရေးပါမောက္ခ Christina Finn ကလည်းတင့်တော်တဲ့ရွေးချယ်မှုလို့ယူဆသူပါ။ပြည်သူ့လွတ်တော်အတွက်ရွေးချယ်ခဲ့တဲ့ဦးထင်ကျော်ဟာဒေါအောင်ဆန်းစုကြည်နဲ့အချိန်တော်ကြာကလေးကလက်တွဲလှုပ်ဆောင်လာသူဖြစ်ပြီးယုံကြည်စိတ်ချရာဆုံးပုဂ္ဂိုလ်တစ်ယောက်လည်းဖြစ်တယ်လို့ဆိုခဲ့ပါတယ်။စစ်ကောင်းဆောင်တွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိနိုင်ဖို့နဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့လို့သူတို့နှစ်ယောက်စလုံးအတွက်စိန်ခေါ်ချက်တွေကတော့ရှိနေမှာဖြစ်တယ်လို့လည်းပမောက်ခ Christina Finn ကသုံးသပ်ခဲ့ပါတယ်။အမျိုးသားလွတ်တော်အတွက်ချင်းတိုင်းရင်းသား Henry Van Thieu ကိုရွေးချယ်မှုလို့မျိုးအရေးပါတဲ့ယာရုနေရာတွေမှာတိုင်းရင်းသားတွေကိုခန့်အပ်လာတာဟာလေရှေးဦးလက္ခဏာထူးခြားမှုတစ်ခုအဖြစ်ဗစ်ခရန်နေရူရောပါမောက်ခ Christina Finn ပါယူဆခဲ့ကြပါတယ်အနာဂတ်မှာတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရဖို့အထူးစူးစမ်းမှုလို့သူတို့ကဆိုခဲ့ပါတယ
် It really reminds me of General Aung San and the 1947 cabinet and also the appointment of Karen to leadership positions in
ဘိုဂျိုအောင်ဆန်းက1948ခုနှစ်မှာအစိုးရအဖွဲ့ဖွဲ့ပြီးအဲ့ဒီအချိန်တုန်းကတက်မတော်အကြီးကဲကိုလည်းကရင်တိုင်းသားတူကိုခန့်အပ်ခဲ့တာကိုသတိရမိပါတယ်။တိုင်းပြည်မှာရှိတဲ့တိုင်းသားတွေအားလုံးပါဝင်တဲ့အားလုံးပါဝင်ခွင့်ရမယ်အစိုးရတက်ကိုသူ့အနေနဲ့ယုံကြည်တယ်ဆိုတာကိုဖောက်ရင်ဖြစ်သူလက်ထက်တုံးကလို့ပြသလိုက်တာလို့ပဲထင်ပါတယ်။ဒါဟာတကယ်ကိုအပေါင်းလက္ခဏာဆောင်တဲ့လုပ်ရပါ
။ပမောက်ခ Christina Finn ပြောဆိုခဲ့တာပါ။ဒါပေမဲ့လည်းစစ်အစိုးရလက်ထက်ကရေးဆွဲထားတဲ့2008ဖွဲ့စည်းပုံဥပဒေတဲကပုံမှန်53စလုံးအရမြန်မာနိုင်ငံရဲ့နောင်တက်လာမဲ့သမရယာရုအတွက်ဒေါအောင်ဆန်းစုကြည်ကိုအမိတင်သွင်းနိုင်ခြင်းမရှိတော့ပေါ့အများကစိတ်မကောင်းဖြစ်ခဲ့ကြတာပါဒါပေမဲ့လည်းဒီနေ့မှာဒေါအောင်ဆန်းစုကြည်သမရဖြစ်လာဖို့ဆက်လက်စ조사သွားမယ်လို့လွှတ်တော်မတ်တွေကပြောဆိုခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့လည်းကာနေဂီစင်တာကအာရှရေးရာအကြီးတန်းသုတေသီဗစ်ခရန်နေရူးကတော့အခုလိုဆိုခဲ့ပါတယ
် First of all it's important to recognize that there appears to be no flexibility being shown by the military to adjust any part of
it တဲ့အနေနဲ့အခုအချိန်ထိတော့အခြေခံဥပဒေကိုပြင်ဆင်နိုင်အောင်ပြုလွယ်ပြင်လဲလွတ်ချင်တဲ့ပုံစံမျိုးပြသတာမရှိသေးပါဘူးဒါကိုသတိထားဖို့အရေးကြီးပါတယ်မကြာခင်ကာလမှာဒေါအောင်ဆန်းစုကြည်သမ္မတဖြစ်လာနိုင်အောင်အခြေခံဥပဒေကိုပြင်မှာမဟုတ်ဘူးဆိုတဲ့အချက်ကိုတော့လက်ခံထားဖို့လည်းလိုအပ်ပါတယ်ဒါပေမဲ့လည်းအချိန်ကာလတစ်ခုခုမှာတော့နှစ်အတော်ကြာကြာလဲဖြစ်ချင်းဖြစ်နိုင်ပါတယ် NLD အစိုးရအနေနဲ့စစ်တပ်ရဲ့ထောက်ခံမှုယုံကြည်မှုလေးစားမှုတွေရလာတဲ့အချိန်မျိုးမှာတော့ဖြစ်လာနိုင်ရည်ရှိပါတယ
်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကတော့တည်ငြိမ်တဲ့အပြောင်းလဲတွေဖြစ်ပေါ်ဖို့နဲ့ NLD အစိုးရဖြစ်လာဖို့အရေးကြီးတယ်လို့မြင်နိုင်ပြီးအခုလှုပ်ဆောင်ချက်ဟာလည်းတည်ငြိမ်မှုကိုဆက်လက်ထိန်းထားနိုင်ဖို့ဒေါအောင်ဆန်းစုကြည်အတွက်အလုပ်ဖြစ်လိမ့်မယ်ဆိုပြီးနိုင်ငံတကာကအသိအမှတ်ပြုလက်ခံသွားမှာပါလို့လည်းပါမောက်ခ Christina Finn ကပြောဆိုသွားခဲ့ပါတယ်ရှင်